န်ပြောထုတ်ပြလာတဲ့စัจ java လာခြင်းနဲ့တိတ်ကိုသိနေတဲ့ပရမအမှုမျိုးတွေအကြောင်းသာမန်လူတွေနားလည်အောင်ရှင်းရှင်းကလေးပြောပြနိုင်တဲ့ထူးခြားတဲ့သိပ္ပံပညာရှင်စတီဗန်ဟော့ကင်ဟာအသက်86နှစ်အရွယ်မှာကွယ်လွန်သွားပါပြီ။နောင်လာနောက်သားတွေအတူယူဖို့ကောင်းတဲ့သူ့ရဲ့လှုပ်ဆောင်ချက်တချို့ကိုဒီတစ်ပတ်မှာပြောပြပေးပါမယ်။ဗြိတိသျှယူပဗေဒပညာရှင်စတီဗန်ဟော့ကင်ဟာ theoretical cosmology ဘာသာရပ်ဖြစ်တဲ့ဒီစัจ java လာကြီးဘယ်လိုစခဲ့တယ်ဆိုတော့စัจ java လာရဲ့အစကနေဘယ်လိုဖွဲ့စည်းထားတယ်ဘာတွေရှိတယ်ဘာကြောင့်ဖြစ်တယ်ဆိုတာတွေကိုလေ့လာခဲ့သူပါသူကိုလူသိညာလာစေတာကသူ့ရဲ့ထူးခြားတဲ့စာအုပ်နဲ့ဟောပြောမှုလို့ယူပဗေဒပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ်
စတီဗန်ဟော့ကင်းကစัจ java လာကြီးအကြောင်းပရမအမှုမျိုးတွေအကြောင်းကိုလူဘိနားလည်အောင်သူရှင်းပြနိုင်တဲ့စာအုပ်တွေရေးပြီးတော့သူကိုယ်တိုင်လည်းပညာပေးဟောပြောပွဲတွေလုပ်တဲ့အခါမှာလူတွေကအယံကိုနားလည်သွားတယ်သူရဲ့စာအုပ်နာမည်ကအချိန်အကြောင်းအချင်းချုပ်အဲ့ဒါ Brief History of Time ပေါ့အဲ့ဒီစာအုပ်ကလပိုင်းအတွင်းမှာ10တန်းကျော်ရောင်းရတယ်၄နှစ်လုံးလုံးနံပါတ်1ပြီးခဲ့ပါတယ်အဓိကကဘာလဲဆိုကျွန်တော်တို့လူတွေဘယ်လိုဖြစ်လာလဲဘာကြောင့်ဒီနေရာကိုရောက်လာဘယ်တုန်းကလဲဘယ်ကရောက်လာတယ်လဲဆိုတဲ့ဟာကိုသူကယူပသေးတာတဘောအရာနားလည်အောင်လူဘိန်းနားလည်အောင်ရေးထားတာပါအဲ့စာအုပ်ထဲမှာ equation ပေါ့နော်ညီမျှချင်းဆိုတာတစ်ခုမှမရှိသလောက်ပါပဲ
သူဟာ Nobel ဆုမရခဲ့ပေမဲ့ထူးခြားတဲ့ဆုတွေရခဲ့သူဖြစ်ပြီးပညာရှင်တွေအလေးထားရသူပါ
Nobel Prize မရတာတခြားကြောင့်မဟုတ်သူထုတ်ခဲ့တဲ့ Hawking ကြီးကိုအခုထိတိုင်းလို့မရသေးပါဘူးတိုင်းလို့ရတဲ့အခါကျတော့သူ Hawking ကြီးကထုတ်ခဲ့တဲ့ theory ကမှန်နေဆိုတော့မှသူ Nobel Prize ပေးတာဖြစ်ပါတယ်ဒါပေမဲ့2012ခုနှစ်မှာ Milner Prize ဒီယူပါသေးတာပညာရှင်စုကိုစုခူးခဲ့ပါတယ်နောက်တစ်ခုက American သမ္မတနေပြီးတော့ပေးတဲ့ Presidential Medal of Freedom ကိုသမ္မတ Obama လက်ထက်ကပေးခဲ့ပါတယ်သူတို့ကိုနိုင်ကွာလေအလွန်တရာမှဉာဏ်သိကောင်းတဲ့လူဉာဏ်သိကောင်းတဲ့ဟာကို intelligent quotient ဆိုပြီးတိုင်းပါတယ် Albert Einstein's IQ က160အထက်မှာရှိပါတယ် Stephen Hawking ရဲ့ IQ လည်းတွက်ကြည့်လိုက်တဲ့အခါကျတော့160နဲ့200ကျားမှရှိတယ်တမန်လူတွေရဲ့ IQ က100ပဲရှိတယ်နောက်တစ်ခုထူးခြားတာအနှစ်30လုံးလုံး1980ကနေပြီး Cambridge ကအင်တာထာနာမှာ Lucasian Chair ဆိုတဲ့ဌာနမှူးဒီရာထူးကိုယူခဲ့ပါတယ်တောင်းတန်ရုံလိုမပေးပါဘူးအခုမှအပြင်ဘသူရခဲ့လဲဆိုလို့ရှိရင်ဒုတိယအသိဉာဏ်ကြီးလူကာစီယန်ချဲကိုရတဲ့ဟာနျူတန်ပဲရခဲ့ပါတယ်အဲ့ဒီအချိန်တုန်းကဆိုရင်အခုသူအနှစ်30တည်းဒီလူကာစီယန်ချဲကိုသူယူခဲ့ပါတယ
်ထူးခြားတဲ့သူ့အတွေ့အခေါ်တွေကအများအလေးထားလာစေတဲ့သူ့ရဲ့ theory ကဘာပါလဲ
ဒီစัจ java လာကြီးအကြောင်းနောက်အထွေထွေနှိုင်းရာ theory ပေါ့နော် general relativity theory နဲ့တွဲပြီးဒီပရမအမှုမျိုးကိုယူပသေးတာ theory ရ quantum mechanics နဲ့ပဲတွဲလို့ရပါတယ်အဲ့ဒါပါလဲဆိုလို့ဆိုပရမအမှုမျိုးဆိုအမှုမျိုးရဲ့သေးတဲ့အမှုန်လေးတွေကိုတိုင်းကြတဲ့တွဲချက်တဲ့ယူပသေးတာပညာပါဒီ general theory of relativity ဆိုတဲ့ Einstein ထုတ်ခဲ့တဲ့အထွေထွေနှိုင်းရာ theory ဆိုလို့ရှိရင် तू ကအဆိုင်အခဲကြီးမားတဲ့စัจ java လာကြီးနဲ့နှိုင်းပြီးတော့မှသူတို့ကအလင်းရဲ့အမြင်နဲ့တွားနေလို့ရှိလို့ရှိရင်ဒီစัจ java လာရဲ့အပြောင်းလဲတွေကဘလို့ဖြစ်မလဲအဲ့ဒီဟာတွေကိုတိုင်းတာပါအဲ့တော့အဲ့ဒီနှစ်ခုကိုတွဲပြီးတော့မှသူက quantum gravity ဆိုပြီးတော့ theory ထုတ်ခဲ့ပါတယ် quantum gravity theory ကအလွန်တရာမှသိတဲ့ပရမအမှုမျိုးတွေကို Hawking ထုတ်တဲ့တွက်ချက်တဲ့ quantum ယူပဗေဒနဲ့ဒီစัจ java လာအကြောင်း cosmology ယူပဗေဒနှစ်ခုကိုတွဲထားတဲ့ theory ပါအဲ့ဒီနှစ်ခုကြောင့်သူကအလွန်တရာမှမဲကြည့်ခဲ့ပါတယ
်စัจ java လာရဲ့ twin energy လို့ခေါ်တဲ့ black hole နဲ့ပတ်သက်ပြီးသူ့ရဲ့ Hawking ကိုကြည့်ရအောင်ပ
ါ black hole ဆိုတာဘာလဲဆိုလို့ရင်အလစနေပေါ့နော်ကျွန်တော်တို့မြင်နေရတဲ့ကျွန်တော်တို့ရှိရောင်ကြီးအများအားတက်ရောက်နေတဲ့နေအဲ့ဒီနေဆိုလို့ရှိရင်ဒါအသေးစားပါအဲ့ဒီနေသေးသွားတဲ့အခါကျရင်သူ့ဟာသူကြောက်သွားတယ်ပေါ့နော် white drop ဆိုပြီးတော့အဲ့ဒါ theory တွေရှိပါတွေ့ထားတာရှိပါတိုင်းနဲ့ဒီနေတဲ့အစ20လောက်ကြီးတဲ့နေဆိုလို့ရှိရင်အဲ့ဒီနေကသူ့ရဲ့လောင်ကြာတွေအကုန်လုံးပုံပြီးတော့ကျွန်းသွားတဲ့အချိန်မှာအလွန်တရာမှလေးတဲ့အဆိုင်ခဲတစ်ခုဖြစ်သွားတဲ့ဟာကိုအဲ့ဒါမှ black hole ဆိုတဲ့ဟာပေါ်လာပါတယ်အဲ့ black hole ဆိုတာပါလဲဆိုလို့ရှိရင်အဆိုင်ခဲကအရန်ကိုအရွယ်သေးပေမဲ့တိတ်တီးစတိတ်ကြီးလွန်းအားကြီးတဲ့အလင်းရောင်တောင်မှအဲ့နာဖြတ်သွားလို့ရှိရင်ဖြတ်အသွားတော်မခံအလင်းရောင်ကိုပါဆုတ်လိုက်နိုင်လောက်အောင်အဲ့လောက်ထိပြင်းအားကြီးပါအဲ့ဒီအင်အားကြီးတဲ့ရှိတယ်ဆိုတာကို theory အရစပြီးတော့ Hawking ထုတ်တိုက်တဲ့အချိန်မှာအကုန်လုံးကလက်ခံလိုက်တယ်ဒါပေမဲ့ပြဿနာကပါလဲဆိုတော့ဒ ဒီ black hole ဆိုတဲ့အဲ့အတွင်းရဲ့ကြီးကအမြဲတမ်းပဲသူကရှိနေမှာလားဆိုပြီးတော့လူတွေကမေးလာတယ်။အဲ့မှာသူကမဟုတ်ဘူး black hole လည်းတနေ့ကြလို့ရှင်မမြဲဘူး။သူလည်းပျောက်သွားလိမ့်မယ်။ဒဲနီးနဲ့ပျောက်မယ်ဆိုလို့ရှင်သူကရောင်ကြီးထွက်မယ်ဆိုပြီးတော့1969-90လောက်မှာ Hawking ထုတ်လိုက်တယ်။ထုတ်လိုက်တဲ့ Hawking ကအရန်ကိုဒီစက်ကြဝဠာအကြောင်းလေ့လာတဲ့ယူပါဗေဒအတိုင်းဝိုင်းမှာဆိုလို့ရှင်တော်တော်ကိုထင်ရှားတဲ့ Hawking တစ်ခုဖြစ်သွားပါတယ်။အဲ့ Hawking ကဘလောက်တောင်မှအရေးကြီးတယ်လဲဆိုလို့ရှင်ဒီ Hawking ကြောင့်ဒီနဲ့ကြည့်လို့ကျွန်တော်တို့ကနပြောခဲ့တဲ့ black hole ကမတိမဲပဲနဲ့တစ်ချိန်ကြာလို့ရှိလို့ရှိရင်သူတဖြည်းဖြည်းပျောက်သွားမယ်ပျောက်ပုံပျောက်နေရဓာတ်ရောင်ကြီးတစ်မျိုးထုတ်မယ်အဲ့ထုတ်တဲ့ရောင်ရှိမယ်ဆိုပြီးသူ Hawking ထုတ်တဲ့ဟာအတွေ့အဲ့ဒီထွက်တဲ့ရောင်ကြီးကိုတော့မှ Hawking radiation ဆိုပြီးတော့နာမည်ပေးထားပါတယ
် Stephen Hawking ဟာဖန်ဆင်းရှင်မရှိဘူးလို့လက်ခံတဲ့သိပ္ပံပညာရှင်ပ
ါ Stephen Hawking ကပြောခဲ့လဲဆိုတော့ဖန်ဆင်းရှင်ဆိုတာမရှိပါဘူးတဲ့ there is no creation ပေါ့နော်ဒီစကြဝဠာကြီးအကြောင်းဆိုဆက်ဆက်လို့တဘာဝကနေဖြစ်လာတာကြီးပဲတဲ့အားလုံးကသူကဖန်ဆင်းရှင်ဝါဒကိုလုံးဝလက်မခံပဲနဲ့အကြောင်းဆိုဆက်ဆက်တဲ့အကြောင်းကြောင့်အကျိုးဖြစ်ရတယ်ဒါကြောင့်တဘာဝကဖြစ်လာတာဆိုတာကိုပဲသူကလက်ခံပါတယ
်ခန္ဓာကိုယ်မှာအကျိုးတွေအားနေပြီးလှုပ်ရှားလို့မရတဲ့ယောဂါရှိနေတာကိုအသက်20နှစ်အရွယ်မှာတွေ့ခဲ့ရတဲ့ Hawking ဟာဆုံးတဲ့အထိဘဝကိုအရှုံးမပေးဘဲရင်ဆိုင်သွားသူပါ
သူဟာတကူလုံးချိနှဲ့ပြီးတော့လှုပ်ရှားလို့မရလောက်အောင်ဖြစ်နေတဲ့အတွေ့သူ့ရဲ့ဟောပြောပွဲတိုင်းမှာဆိုလို့ရှိရင်ကင်မရာနဲ့ flash တုံးပြီးတော့မီးတုံးပြီးတော့ရိုက်ခွင့်မပြုပါဘူး။ဘာလို့လဲဆိုသူကသူ့မျက်လုံးကနေပြီးတော့မှသူ့ရဲ့ computer အဲ့ computer ကိုကြည့်ပြီးတော့သူ့မေးရိုးလေးပဲလှုပ်နိုင်တယ်။အဲ့လှုပ်တဲ့မေးရိုးလေးရဲ့လှုပ်ရှားမှုနဲ့ဒီမျက်လုံးကြည့်တာကိုကြည့်ပြီးတော့မှသူ့ရဲ့အတန်ကိုထုတ်ယူရတာပါ။ဘာလို့လဲဆိုတော့သူကစကားကိုလုံးဝမပြောနိုင်တော့ဘူးပေါ့နော်။အဲ့တော့ကိုလက်အင်ကာချိုးတဲ့ပြီးတော့တဲ့ဒီ disability ဖြစ်နေတဲ့လူတွေအတွက်ဆိုလို့ရှိရင်မိမိရဲ့ကိုယ်လက်အင်ကချိုးတဲ့ရတဲ့ဟာကြီးကိုတဘာဝရဲ့အနှောက်အယှက်ကြီးတစ်ခုအနေနဲ့ဝန်းနေမနေပါနဲ့တဲ့စိတ်ကိုအမြဲကျွင်လန်းချမ်းမအောင်ထားပြီးတော့မိမိရဲ့ကိုယ်ရဲ့ကိုယ်စွမ်းညံစွမ်းနဲ့လုံနိုင်သေးတဲ့စိတ်အပိုင်းတွေနဲ့အဲ့ဒါတွေကိုအသုံးချပြီးတော့ဘဝမှာချိုးတဲ့အောင်ကြိုးစားပါဆိုပြီးတော့ဒီမှာခဲ့ပါတယ်
ဒေါက်တာပရိတာတင်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့မိပညာကဏ္ဍကိုဒီမှာပဲရှင်းလင်းလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်။